ိုင်ငံတကာအာကာသစခန်းကိုကုန်တယ်စီးပွားဆိုင်ရာနဲ့အရက်သားလေပတ်မှုတွေကို၈နှစ်၃မိုင်လောက်မှာစခွင့်ပြုတော့မယ်လို့ NASA အမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီရရှိတွေကပြောလိုက်ပါတယ်ဒီလိုခွင့်ပြုမဲ့ကြေညာချက်ကို NASA အာကာသအေဂျင်စီရရှိတွေကနယူးယောက်မြို့မှာမနေ့တုန်းကသတင်းစာရှင်းလင်းပွဲကျင်းပပြောဆိုခဲ့တာပါအခုလိုခွင့်ပြုလိုက်တာရဲ့ရည်ရွယ်ချက်ကအာကာသစူးစမ်းလေ့လာရေးမှာပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေကိုအားပေးဖို့နဲ့ကမ္ဘာကျွနဲ့နီးတဲ့အာကာသထဲမှာနောက်ပိုင်းကျရင်စီးပွားကုန်သွယ်မှုလုပ်ငန်းတွေလမ်းဖွင့်ပေးဖို့အပြင်နောက်ဆုံးလောက်ကဘာထိသွားနိုင်ဖို့ကိုလှုပ်ဆဲနေတာဖြစ်ပါတယ်စီးပွားရေးလုပ်ငန်းစိတ်တမိုင်းအဖြစ်နိုင်ငံသားတဦးချင်းစီအနေနဲ့ပိုက်ဆံပေးပြီးတော့နိုင်ငံတကာအာကာသစခန်းကိုအလဲခီးတက်ကြည့်နိုင်ဖို့အစီအစဉ်တွေကြားလည်းဖြစ်ပါတယ်ဒါပေမဲ့ငွေကုန်ကြေးကျများတာကြောင့်အစပိုင်းလေပတ်ခီးစဉ်တွေမှာအရင်ချက်နာသူတွေသာသွားဖို့တတ်နိုင်လိမ့်မယ်လို့လည်း NASA ရဲ့ဗန်နာရေးအရာရှိ Jeff Dewitt ကပြောပါတယ်။ဗန်နာရေးအရာရှိ Dewitt ကအာကာသခီးစစ်ကလူတစ်ယောက်ကိုအမေရိကန်ဒေါ်လာ58သန်းအထိကြီးမားနိုင်ပါတယ်။ဒါကြောင့်လောလောဆယ်အခုစဉ်းစားမိတဲ့တတ်နိုင်တဲ့ကုမ္ပဏီကြီးနှစ်ခုကတော့ Boeing နဲ့ Company နဲ့ SpaceX ကုမ္ပဏီဖြစ်တဲ့ဆိုပြီးတော့သူကပြောသွားပါတယ်ရှင်။